အမေရိကန်မှာထရမ့်အစိုးရသည့်အနေနဲ့ဘလို့နိုင်ငံသားကြီးမူဝါဒကိုချမှတ်မှာလဲဆိုတာကိုပြက်ပြက်သားသားမသိရသေးချိန်မှာရုရှားနိုင်ငံကနိုင်ငံတချို့အပေါ်သူ့ရဲ့အရေးပါမှုနဲ့ဩဇာလွှမ်းမိုးနိုင်ဖို့ကြိုးစားနေပါပြီ။အမေရိကန်အစိုးရနဲ့ဆက်ဆံရေးတိတ်အဆင်မပြေဖြစ်နေတဲ့နိုင်ငံတွေ၊ရုရှားအတွက်မဟာဗျူဟာကျတဲ့နိုင်ငံတွေနဲ့တဘာဝအရေးမြစ်တွေပေါများတဲ့နိုင်ငံတွေနဲ့ရုရှားကဆက်ဆံရေးကောင်းဖို့ကြိုးစားနေတဲ့အကြောင်း VOA သတင်းတောက်ပေါ်လ်အလက်ဇန်ဒါတုံးသက်ချက်ကိုမဆုမျက်မှုန်ကဆက်ပြီးတော့တင်ပြမှာပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရသည်အတွင်ဦးစားပေးဆောင်ရွက်မဲ့နိုင်ငံသားရဲ့မူဝါဒတွေကဘာတွေဖြစ်မလဲဆိုတာတိတိကျကျမသိရသေးသလိုယာရုတာဝန်ခန့်အပ်မှုတွေအစိုးရသည်ဦးစားပေးဆောင်ရွက်မဲ့ကိစ္စတွေကအသားတကျမရှိလာသေးပါဘူး။အဲဒီလိုအခြေအနေမှာပဲဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲသွားခဲ့ပြီးတဲ့နောက်တိတိကျကျကျဆင်းသွားတဲ့ရုရှားရဲ့ဩဇာညောင်းမှုကိုပြန်လည်ရရှိနိုင်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကကြိုးစားနေပါတယ်။မြောက်ပင်လယ်ကနေအန်တာတိကတိုက်အထိရုရှားရဲ့အရေးပါမှုကိုပြနိုင်ဖို့ကြိုးစားမှုတစ်ခုအဖြစ်နဲ့အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲစကားဝိုင်းတစ်ခုကိုဗုဒ္ဓဟူးနေ့တုန်းကရုရှားနိုင်ငံမော်စကိုမြို့တော်မှာကျင်းပခဲ့ပါတယ်။အဲဒီဆွေးနွေးပွဲတက်ဖို့အာဖဂန်နစ္စတန်၊ပါကစ္စတန်၊အီရန်၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကိုဖိတ်ကြားခဲ့ပေမဲ့အမေရိကန်ကိုတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူး။အာဖဂန်နစ္စတန်မှာဆယ်စုနှစ်နဲ့ချီရုရှားရဲ့ကျူးကျော်မှုမအောင်မြင်ခဲ့တဲ့နောက်ရုရှားဟာစမီးမွေးသူလို့အမြင်ခံနေရတဲ့ပုံရိပ်ကနေငြိမ်းချမ်းရေးဆောင်ရွက်သူလို့အမြင်ခံရဖို့အတွက်အာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုအိမ်ရှင်အဖြစ်ကျင်းပနေပုံရပါတယ်။ဒါရင်မကဒေတာရင်းမှာပို့ပြီးတက်ကြွတဲ့အခန်းနေရာကနေရုရှားအစိုးရကဆောင်ရွက်ပြခြင်းပုံရတယ်လို့အာဖဂန်အရေးကိုစောင့်ကြည့်နေကြသူတွေကသုံးသပ်ပါတယ်။ IS ဆက်သွေးကြွတဲ့အပေါ်ထိရောက်တဲ့စစ်ဆင်ရေးတွေလုပ်နေပြီးအရှိအလေပိုင်းဒေတာမှာအထူးသဖြင့်ဆီးရီးယားမှာသူ့ရဲ့အရေးပါမှုကိုရုရှားကလုပ်ပြခဲ့တယ်လို့အာဖဂန်နဲ့တာလီဘန်တို့အကြောင်းတောက်လျှောက်ရေးသားလာတဲ့ပါကစ္စတန်သတင်းတောက်ရာဟီမူလာယူဆက်ဇိုင်က VOA ကိုပြောခဲ့ပါတယ်
။ဆီးရီးယားကအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးမှုတွေမှာရုရှားရဲ့အခန့်ကဏ္ဍကမပမဖြစ်ပါနေမှာပါပဲ။အခုဆိုအင်းဒီချင်းနိုင်ငံတွေနဲ့ပတ်သက်သမျှဆွေးနွေးမှုတွေမှာလည်းရုရှားကပါဝင်နေတဲ့ပုံတွေ့ရပါတယ်။ဒီလိုပါဝင်နိုင်ဖို့အတွက်သူတို့ရဲ့အထောက်အမှုကလည်းအောင်မြင်နေပုံရပါတယ်
။ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတာဖြစ်တယ်လို့ရုရှားအစိုးရဘက်ကပြောပေမဲ့အမေရိကန်အစိုးရကတော့အမေရိကန်ထောက်ခံတဲ့အာဖဂန်အစိုးရကိုတိုက်နေတဲ့တာလီဘန်တွေကိုရုရှားကကူညီနေတယ်လို့ပြောပါတယ်။ရုရှားကအာဖဂန်နစ္စတန်ကိစ္စမှာပါဝင်နေရတဲ့အထူးအကြောင်းအရင်က IS တို့ရဲ့အစွန်းရောက်ဝါဒကိုအလဲပိုင်းအာရှမှာပြန့်နှံ့လာမှဆိုရင်းနဲ့အတွေ့တားဆီးနိုင်ဖို့နဲ့ကမ္ဘာမှာဗိမ်းထုတ်လုပ်မှုအများဆုံးအာဖဂန်နစ္စတန်ဘက်ကမူရစ်ဆေးဝါးတွေရုရှားထဲရောက်မလာအောင်တားဆီးနိုင်ဖို့ဖြစ်တယ်လို့အာဖဂန်သတင်းတောက်ဆမ်မီယူဆက်ဇိုင်ကလည်းသုံးသပ်ပါတယ်ဒီထက်အရေးကြီးတဲ့အချက်ကတော့အာဖဂန်နစ္စတန်ဟာရုရှားအတွက်မဟာဗျူဟာအရအချက်ချကျတဲ့နေရာမှာတည်ရှိတာကြောင့်1989ခုနှစ်မှာရုရှားကကျူးကျော်ဝင်ရောက်ခဲ့တာဖြစ်တယ်ဆိုတာကိုလည်းနိုင်ငံတကာသတင်းမီဒီယာတွေမှာရှင်းသားနေတဲ့သတင်းတောက်ဆမ်မီယူဆက်ဇိုင်ကထောက်ပြပါတယ်ရုရှားအစိုးရနဲ့အဆင်ပြေတဲ့အတွက်နိုင်ငံတကာမှာတာလီဘန်တွေကိုအာဖဂန်နစ္စတန်ရဲ့နိုင်ငံရေးအင်အားစုအဖြစ်အမြင်တော့မရောက်နိုင်ဘူးလို့လည်းသူကဆိုပါတယ
်တာလီဘန်တွေကသူတို့ကိုနိုင်ငံရေးအင်အားစုတစ်ခုအဖြစ်နိုင်ငံတကာကအသိပတ်ပြုစေခြင်းနဲ့နိုင်ငံရေးအနေအားရခြင်းနဲ့ဆိုရင်အမေရိကန်နဲ့နေတိုအဖွဲ့ရဲ့ထောက်ခံမှုရဖို့လိုအပ်ပါတယ
်အာဖဂန်နစ္စတန်အပေါ်ရုရှားတို့ရဲ့စိတ်ဝင်စားမှုကအပေါ်ယံတစ်ခုသာဖြစ်တယ်လို့တောင်တရုတ်ပင်လယ်ထဲမှာတရုတ်တို့ရဲ့ရဲရဲတင်းစစ်ရေးအင်အားတည်ဆောက်နေတာမျိုးရုရှားတို့ရဲ့လုပ်ရက်ကိုမြင်နေကြသူတွေလည်းရှိပါတယ်တရုတ်အစိုးရနဲ့ရုရှားအစိုးရကြားအကန့်အသတ်နဲ့ပူးပေါင်းဆောင်ရွက်နိုင်ခြေကအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်နိုင်ဖို့ဖြစ်တယ်လို့လည်းတချို့ကမြင်ကြပါတယ်။ဒေတာကတော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကချမှတ်ခဲ့တဲ့နိုင်ငံသားရေးမူဝါဒကြောင့်အဆင်မပြေခဲ့တဲ့နိုင်ငံတွေကိုတရုတ်နဲ့ရုရှားကအခွင့်ကောင်းယူတိတိတတ်တချင်းကပ်ခဲ့တာမျိုးတွေလည်းရှိပါတယ်။ဘောကန်ဒေတာတွေကအမေရိကန်တို့အကျိုးစီးပွားရှိတဲ့နိုင်ငံတွေမှာရုရှားကနိုင်ငံရေးအရဝင်ရောက်နှောက်ယှက်မှုတွေရှိတယ်လို့စွပ်စွဲခံခဲ့ရပါတယ်။Pacific ဒေသမှာဆိုရင်လေ2006ခုနှစ်ကစစ်အာဏာသိမ်းမှုကြောင့်အရေးယူတံခတ်ခံထားရတဲ့ Fiji ကျွန်းနိုင်ငံကိုရုရှားအစိုးရကလက်နက်တွေစစ်သုံးရန်တရားတွေကိုပြီးခဲ့တဲ့နှစ်ကပဲလှူဒန်းခဲ့ပြီးမဟာမိတ်သစ်ဖွဲ့ခဲ့ပါတယ်။နောက်ဆက်နှစ်15နှစ်လောက်ကြာရင်ရုရှားရဲ့ရေတပ်သင်္ဘောတွေ Fiji ရဲ့မြို့တော်စီကိုပုံမှန်လာတာမျိုးနောက်အနှစ်20လောက်အတွင်းမှာ Fiji နိုင်ငံမှာရုရှားနဲ့တရုတ်တို့ရဲ့စစ်အခြေစိုက်စခန်းတွေထားရှိခွင့်ရတာမျိုးတွေမြင်လာရနိုင်တယ်လို့လုံခြုံရေးဆိုင်ရာသုံးသပ်တဲ့36 Parallel Assessments အဖွဲ့ရဲ့ညွှန်ကြားရေးမှူးက Guardian သတင်းစာကိုပြောထားပါတယ်။ရုရှားဟာလစ်ဗျားနယ်လဲဆက်ဆံရေးကိုတည်ဆောက်နေပါတယ်။တဘာဝအရင်းအမြစ်တွေပေါများတဲ့ကမ္ဘာတောင်ပိုင်းအန်တာတိကတိုက်အထိရုရှားရဲ့တည်ရှိမှုကိုပြနိုင်ဖို့ကြိုးစားနေပါတယ်။အရင်တုန်းကနှင်းဖုံးနေလို့တွာလာလို့မရခဲ့တဲ့ကမ္ဘာမြောက်ချမ်းကအာတိတ်ဒေသမှာလဲရုရှားကအကျိုးစီးပွားရှာဖွေနေပါတယ်ရှင်။